Republican Party ရဲ့ နိုင်ငံလုံး ဆိုင်ရာ ညီလာခံ ဒုတိယ မြောက်နေ့ ဖြစ်တဲ့ ဒီကနေ့ မှာတော့ စီးပွားရေး ဆိုင်ရာ အကြောင်းအရာတွေကို အဓိကထား ဆွေးနွေးကြဖို့ ရှိသလို Republican Party ရဲ့ သမ္မတလောင်း ဖြစ်ဖို့ တည်ချာနေတဲ့ Donald Trump ကို ပါတီရဲ့ တရားဝင် သမ္မတလောင်း အဖြစ်နဲ့ လည်း ညီလာခံ မှာ အတည်ပြုမှာပါ ညီလာခံ ပထမနေ့တုန်းက တော့ Trump ရဲ့ ဇနီး ဖြစ်သူက သူမရဲ့ ခင်ပွန်းဟာ ထူးခြားထက်မြက်တဲ့ ခေါင်းဆောင်တရား ဖြစ်ပြီး အမေရိကန် ပြည်ထောင်စု အတွက် အပြောင်းလဲတွေ ဖော်ဆောင်ပေးနိုင်မဲ့ တဦးတည်းသော ပုဂ္ဂိုလ် ဖြစ်တယ် လို့ ပြောသွားပါတယ် ရှင်တို့ အတွက် တိုင်းပြည် အတွက် တိုက် ပွဲဝင်ပေးမဲ့သူတူအလိုရှိတယ်ဆိုရင်တော့အဲ့ဒီသူဟာထရမ့်ပဲဆိုတာကိုကျွန်မအာမခံပါတယ်လို့ဆိုပြီးတော့ထရမ့်ရဲ့ဇနီးမလာနီယာထရမ့်ကဒီမနေ့တုန်းကညီလာခံမိန့်ခွန်းမှာပြောသွားခဲ့တာပါဆလိုဗေးနီးယားနိုင်ငံမှာမွေးဖွားပြီးအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့နေထိုင်လာသူတူဖြစ်တဲ့မလာနီယာထရမ့်ကသူမရဲ့ဘဝအကြောင်းတချို့ကိုလည်းမိန့်ခွန်းထဲမှာချဲ့ပြီးတော့ပြောခဲ့တာပါဒါမဲ တွေကသတိပြုခဲ့ပြီးတဲ့နောက်မှာတော့ပေါ်လူကူးချထားတဲ့မိန်ကုံးလားဆိုပြီးမိန်ကုံးထုတ်ခံနေရပါတယ်OIO ပြည်နယ်ကလစ်ဖလန်မြို့မှာကျင်းပနေတဲ့ဒီနေ့ဒုတိယမြောက်နေ့ Republican Party ညီလာခံမှာစကားပြောကြမဲ့ပုံကိုယ်တွေထဲမှာတော့အောက်လွတ်တော်ဥက္ကဋ္ဌ Paul Ryan နဲ့တမရလောက်ဖြစ်ပါဝင်ရှင်ပြန်ခဲ့ကြသူတွေဖြစ်တဲ့ Chris Christie နဲ့ Ben Carson အပါအဝင်ပါတီဝင်ကအရေးပါတဲ့ပုံကိုယ်တချို့ပါပါတယ်ရှင်